လာမယ့်နှစ်ကမ္ဘာစီးပွားရေးတိုးတက်မှုနှစ်ကွေးကျဆင်းမယ်လို့ကမ္ဘာဘဏ်ကရောကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကပါသတိပေးခဲ့ပါတယ်။ဒါပေမဲ့အောက်တိုဘာလရဲကထုတ်ပြန်ခဲ့တဲ့ကမ္ဘာဘဏ်ရဲ့အရှိအာရှနဲ့ Pacific စီးပွားရေးနောက်ဆုံးအခြေအနေအစီရင်ခံစာမှာတော့2019-2020မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်း 6.6 ရာခိုင်နှုန်းရှိမယ်လို့ဆိုပါတယ်။အပြည့်အစုံကိုကမ္ဘာဘဏ်နှစ်ပတ်လည်ညီလာခံမှာကိုရိုင်းသတင်းတွားယူခဲ့တဲ့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
ဝါရှင်တန်ဒီစီမြို့မှာအောက်တိုဘာလ18ရက်နေ့ကကမ္ဘာ့ဘဏ်နှစ်ပတ်လည်ညီလာခံအဖွဲ့သတင်းစာရှင်းလင်းပွဲတစ်ခုကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မာပတ်စ်ကလာမယ့်နှစ်ကမ္ဘာစီးပွားရေးဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ
်။ Global growth is slowing, investment is sluggish, manufacturing activity is soft
and ကမ္ဘာစီးပွားရေးကျဆင်းနေတယ်လို့ယင်းနှမြွန့်နှံမှုတွေလည်းတုံ့ဆိုင်နေပါတယ်။ကွန်ထရိုးမှုကအင်အားချိနဲ့နေတယ်လို့ကွန်တွယ်မှုတွေလည်းကြာဆင်းနေပါတယ်။ကမ္ဘာဥရုယာသီပတ်ဝန်းကျင်ပြောင်းလဲမှုတွေနဲ့အတင်းဆောင်မခံတဲ့အခြေအနေတွေဟာဆင်းရဲတဲ့နိုင်ငံတွေကိုပိုပြီးအကာအကွယ်မဲ့စေပါတယ်။ဒါကြောင့်ဆင်းရဲနွမ်းပါမှုတိုက်ဖြစ်ရင်းနဲ့ကြီးပွားတိုးတက်ဖို့အရေးပိုပြီးခက်ခဲလာစေပါတယ်။လူသန်း900လောက်ဆင်းရဲတွင်နဲ့နေနေရပါတယ်။
တစ်ဖက်မှာလည်းတရေကောင်းတွေရှိသေးကြောင်းလည်းသူကပြောပါသေးတယ်
။ With the right mix of policies and structural reforms, countries can unleash growth that's broadly shared across all segments.
ဘဝရကောင်းတွေနဲ့စီးပွားရေးအခြေခံပြည်ပြင်းပြောင်းလဲမှုတွေရှိမယ်ဆိုရင်နိုင်ငံအများစီးပွားရေးတိုးတက်မှုတကပွင့်သွားမှာဖြစ်ပါတယ်။ဒီကိစ္စမျိုးတွေကတည်တည်ကြဲကြဲပုံစံချထားတဲ့ပြည်ပြင်းပြောင်းလဲရေးတွေနဲ့အကျိုးအမြတ်တွေရရှိနေတဲ့ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးစေနိုင်ငံတွေနဲ့အထူးပဲသက်ဆိုင်ပါတယ်
။ကမ္ဘာ့ဘဏ်ဥက္ကဋ္ဌမာပတ်စ်ကနိုင်ငံကြီးတွေမှာစီးပွားရေးတုံ့ဆိုင်မှုရှိနေမှာကိုသတိပေးနေတော့မှာပဲပြုပြင်ပြောင်းလဲရေးဘဝရကောင်းတွေရှိရင်ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးပြည်နိုင်ငံတွေအကြအခွင့်အလမ်းကောင်းတွေရှိတယ်လို့လည်းပြောသွားတာပါ။ဒါအပြင်သူဟာကုန်သွယ်ရေးအတားအဆီးကိစ္စတွေနဲ့ business ကိစ္စတွေကိုလည်းထပ်သွင်းဆွေးနွေးခဲ့ပါသေးတယ်။နောက်ထပ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲဖြစ်တဲ့Kristalina Georgieva ကကမ္ဘာစီးပွားရေးနှေးကွေးမဲ့အကြောင်းအသေးစိတ်ထပ်ပြောပါရစေ။ဒါအပြင်အမေရိကန်နဲ့တရုတ်တို့အကြားကုန်သွယ်ရေးတင်းမာနေမှုကိုထောက်ပြပြီးတော့ကုန်သွယ်ရေးအဆင်ပြေချောမွေဖို့ကမ္ဘာနိုင်ငံကြီးတွေနီးလန်းရှာရမယ်လို့လည်းတိုက်တွန်းသွားပါရစေ
။ We as you know by now are forecasting slower global growth this year.
ဒီနှစ်နဲ့ရှင်းနှစ်မှာကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးမယ်လို့ကျမတို့ခန့်မှန်းထားရမှာ2019ခုနှစ်မှာ300ဂိုင်နှုန်းပဲရှိပါမယ်။2020ပြည်မှာတော့ 3.4 ရာဂိုင်နှုန်းရှိမယ်။ဒီနှစ်နှစ်လုံးအတွက်ဧပြီလတုန်းကခန့်မှန်းချက်ကိုရှော့ချပြင်ဆင်ခန့်မှန်းခဲ့ရပါတယ်။ GDP နဲ့ပြောမယ်ဆိုရင်ကမ္ဘာစီးပွားရေးရဲ့90ရာဂိုင်နှုန်းဟာတိုးတက်မှုရော့ကျနေပါတယ်။ကမ္ဘာကုန်သွယ်ရေးစနစ်ပြုပြင်ပြောင်းလဲဖို့နိုင်ငံတွေကြားပိုးပြီးပူးပေါင်းဆောင်ရွက်ရပါမယ်။
သူကအနာဂတ်မှာကြီးပွားချမ်းသာပြီးအေးချမ်းတဲ့ကမ္ဘာဖြစ်ထွန်းဖို့လိုအပ်တယ်လို့လည်းပြောပါရယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့စီးပွားရေးအခြေအနေကိုသတင်းတောက်တစ်ယောက်ကမေးရမှာတော့သူဖြေကြားသွားတာကစိတ်ဝင်စားစရာပါ။
ASEAN the countries of ASEAN have done better overall in comparison to the rest of the world.
တခြားကမ္ဘာဒေသတွေနဲ့နှိုင်းယှဉ်ရင်အာဆီယံနိုင်ငံတွေရဲ့စီးပွားရေးစွမ်းဆောင်ရည်ကပိုပြီးကောင်းနေ။အခုအကြက်တဲကနေသူတို့ကင်းလွတ်နေတယ်လို့ခန္ဓာရည်ပိုရှိတာကိုလည်းတွေ့ရတယ်။ကျမအာဆီယံခေါင်းဆောင်တွေနဲ့တွေ့တဲ့အခါရှင်းနှစ်ကမ္ဘာစီးပွားရေးကျဆင်းမှုကိုတုံ့ပြန်မှုသူတို့ဘာတွေလုပ်မလဲဆိုတာကိုမေးပါမယ်။ပြီးတော့အာဆီယံဘက်တွင်ငွေကြေးပူးပေါင်းမှုခြေလှမ်းလှမ်းနေတာကိုတွေ့ရတာအားရစရာကောင်းပါတယ်
။ Kristalina Georgieva ဟာညီလာခံအပြီးမှာအာဆီယံဒေသကိုသွားဖို့ရှိပြီးဒီခီးစဉ်ဟာသူ့အတွက်လေးလာရေးခီးစဉ်ကောင်းတစ်ခုဖြစ်လိမ့်မယ်လို့လည်းဆိုပါရယ်။ဒီလာတဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာပံရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာစီးပွားရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုနှုန်းဟာ 2019-2020 ခုနှစ်မှာ 6.6 ရာခိုင်နှုန်းရှိမယ်လို့ဆိုပါရယ်။ 2020-2021 ခုနှစ်မှာတော့ 6.8 ရာခိုင်နှုန်းရှိမယ်လို့လည်းဆိုထားပါရယ်။မနာရင်းနဲ့ခီးသွွားလုပ်ငန်းတွေမှာဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေဟာယင်းနှမြုံနှံမှုတွေကိုတိုးတက်စေမှာဖြစ်ကြောင်းဒါပေမဲ့ကမ္ဘာစီးပွားရေးမရေမရာဖြစ်နေတာရခိုင်ကအကြက်တဲနဲ့ပြည်တွင်းပဋိပက္ခတွေကတော့မြန်မာစီးပွားရေးတိုးတက်မှုကိုအနည်းငယ်ပြုနိုင်တဲ့အကြောင်းရင်းတွေဖြစ်နိုင်ကြောင်းလဲစီးခန်းစာကဆိုကြောင်းပါခင်ဗျာ